ရှေ့သတင်းဘက်သမရရွေးချယ်မှုမှာအမတ်အများစုနေရာရရှိထားတဲ့အနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကသမရရာထူးရရှိနိုင်ရေးဘလောက်များယုံကြည်ချက်ရှိနေတယ်လဲဆိုတဲ့သတင်းနဲ့ပတ်သက်လို့နားဆင်ပါရှင်
လာမယ့်အင်္ဂါနေ့မတ်လ15ရက်နေ့ပြည်တော်စုလွှတ်တော်မှာရွေးချယ်တင်မြောက်မယ့်တမရရာထူးနေရာအတွက်အမတ်နေရာအများစုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတင်မြောက်ထားတဲ့ဒုတမရတွေတဲကပဲလက်ခံရရှိမှာဖြစ်တယ်လို့ NLD ပါတီဘက်ကအခိုင်အမာယုံကြည်တဲ့အကြောင်း NLD ပါတီရဲ့နိုင်ငံအသွင်ကူးပြောင်းရေးလုပ်ငန်းများဆိုင်ရာပြောခွင့်ရက VOA ကိုပြောဆိုလိုက်ပါတယ်။မနေ့ကတနင်္လာနေ့မနက်ပိုင်းမှာတော့ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်ပုံမှန်အစည်းအဝေးတွေကျင်းပမှာမဟုတ်ပေမဲ့လို့မိုးလွယ်ပိုင်းတနာရီမှာတော့ပြည်တော်စုလွှတ်တော်အစည်းအဝေးကျင်းပမှာဖြစ်ပါတယ်။အဲ့ဒီအခါကျရင်တော့သမရတော်စီစီရွေးချယ်မှုဆိုင်ရာလုပ်ငန်းစဉ်နဲ့ပတ်သက်ပြီးရလဒ်တွေကိုလွှတ်တော်ကိုယ်စားလှယ်တွေကြားဆွေးနွေးနိုင်ကြည်ရှိပါတယ်။လက်ရှိပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တက်မတော်သားကိုယ်စားလှယ်တွေဘက်ကရွေးချယ်တင်မြောက်လိုက်တဲ့ဒုသမရ3ဦးအနက်ကသမရရာထူးနေရာအတွက်ပြည်တော်စုလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးရွေးချယ်မှုမှာအမတ်နေရာအများစုအနိုင်ရထားတဲ့အနိုင်ရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကသမရရာထူးရရှိနိုင်မယ်လို့ဗားကြောင်ယုံကြည်ချက်ရှိပါတယ်ဆိုတာကိုနိုင်ငံအသွင်ကူးပြောင်းရေးလုပ်ငန်းများဆိုင်ရာ NLD ရဲ့ပြောခွင့်ရဒေါက်တာဇော်မြင့်မောင်ကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ကပြည်သူ့တော်မှာ155ရောက်ရှိရစီနော်မြို့သားလွှတ်တော်မှာ135ရောက်ရှိရတယ်အလုံးပေါင်း390နော်390တော်တော်ကိုယ်စားလှယ်ပေါင်းကလောလောဆယ်695ရှိတယ်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်နော်အဲ့တော့ကျွန်တော်တို့က390နဲ့ကျွန်တော်တို့မန်နေဂျာလေးလုပ်လို့ရပါတယ်သမရကျွန်တော်တို့ယူမှာပါ
ဟုတ်ကဲ့ပါဆရာဟုတ်ဒုသမရတရွေးချယ်မှုနဲ့ပတ်သက်ပြီးတော့ဆရာဟုတ်ကဲ့
ကျွန်တော်သမရယူပါမယ်ဆိုလို့ပြောလိုက်တော့ဒုသမရကတော့မဟုတ်တယ်တင်းနဲ့နဲ့နဲ့ပဲရှိတာပါဟုတ်ဘူးလားဒုသမရကအမဲဒုတိယအများဆုံးရတဲ့သူကဒုသမရတဖြစ်မယ်ဒီနော်ဟုတ်ကဲ့အမဲအမဲအနေဆုံးရတဲ့သူကဒုသမရဖြစ်မယ်ကျွန်တော်တို့သမရပြအောင်ယူပါမယ်ဒါကျွန်တော်တို့မန်နီပူလေးလုပ်ယူလို့ရမယ်ကျွန်တော်တို့ရဲ့ပိုင်ခွင့်ထဲမှာရှိနေတယ်လေကျွန်တော်တို့မပြစ်လို့ဒီကလုပ်လို့ရတယ်ဒီကကျွန်တော်သမရရအောင်ယူမယ်ဆိုတော့ဒုသမရဒီဒီမြေတီကောင်မပြောတော့ဘူးလေ
။
အနေတည်းရစီမံခန့်ခွဲမှုပိုင်းနဲ့မရှိနေတာလေ။ဒါတွေကအသေးစိတ်ပြောလို့မှမရဘဲနဲ့မနေဥစ္စာ
။ဟုတ်ကဲ့ပါဆရာ။ဟု
တ်ပြီလို့နားလဲတော့ပြေးကြ။ကျွန်တော်တို့မနီပူလေးလုပ်ရတဲ့ကိုယ်စားလှယ်ကိုကျွန်တော်တို့ရထားတယ်။390နဲ့တူတူ650ခေါ်များ။ဟုတ်ပြီနော်
။ဟုတ်ကဲ့ပါဆရာ။ဟုတ်ကဲ့။ဆရာနောက်ဆုံး
ဟုတ်ကဲ့ဒီတော့ပေါ့ပါလေနော
်။ပြည်သူတွေကိုဆရာအနေနဲ့ပေါ့နော်။ဘယ်လိုများ message ပေးချင်ပါလဲ။ဟု
တ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ်။ဘာလို့ဆိုတော့အခုပြည်သူတွေကဒေါက်တာဆန်းစုကြည်ရွေးလိုက်တဲ့ကိုယ်စားလှယ်ဦးထင်ကျော်ရောဦးကွာ Henry Van Tee ဥပမာတော့ကျွန်တော်တို့လက်တရားကိုလေ့လာနေတာပါသူတို့ရဲ့တုံ့ပြန်မှုလုံးဝကောင်းပါတယ်ကျွန်တော်တို့ကြားရတယ်ကျွန်တော်တို့စီကိုကွန်ဂရက်ဂျူလေးရှင်းလုပ်တဲ့သူတွေရောသူတို့ကတော့ဒေါက်တာဆန်းစုကြည်ရဲ့အဲစကားကိုတော်တော်မသိနိုင်တာပဲဒေါက်တာဆန်းစုကြည်ပြင်ညာတဲ့ပုံမှာလည်းနားလည်မှုရှိတယ်အဲဒီတော့သူတို့ကိုကျွန်တော်ကကျေးဇူးတင်တယ်လို့ပြောချင်ပါတယ်နောက်ပြီးတော့ဝန်ဆက်လက်ပြီးအဲဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာဒေါက်တာဆန်းစုကြည်ကရဲ့ဦးဆောင်မှုအောက်မှာဝိုင်းဝန်းပြီးတော့လုပ်ပြကြဖို့ကျွန်တော်ကတော့မေတ္တာရပ်ခံတယ်လို့ပြောပြပါမယ်နော်
ဒါကတော့ NND ပါတီရဲ့နိုင်ငံအသွင်ကူးပြောင်းရေးလုပ်ငန်းများဆိုင်ရာပြောခွင့်ရလည်းဖြစ်မန္တလေးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ပါရှင်ပြည်တော်စုလွှတ်တော်မှာရွေးချယ်တော့မယ်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တက်မတော်သားကိုယ်စားလှယ်ဒီဘက်ကရွေးချယ်တင်ရောက်လိုက်တဲ့ဒုသမ္မတရဲ့ကိုရဲရဆိုရင်အချက်လက်တွေကိုအများပြည်သူသိရှိနိုင်အောင်လို့နိုင်ငံပိုင်သတင်းစာတွေကနေတဆင့်ပြည်သူကိုထုတ်ပြန်ပေးထားတယ်လို့အခုလက်ရှိရွေးချယ်တင်ရောက်ခံဒုသမ္မတ3ဦးဖြစ်တဲ့ပြည်သူ့လွှတ်တော်ကတင်ရောက်ထားတဲ့ဦးထင်ကျော်အမျိုးသားလွှတ်တော်ကတင်မြောက်လိုက်တဲ့ဦးဟင်နရီဘန်တီယူတက်မတော်သားကိုယ်စားလှယ်တွေဘက်ကရွေးချယ်လိုက်တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်လည်းဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေတို့၃ဦးကိုသမရအရေးချင်းစစ်စီရေးအဖွဲ့ကစစ်ဆေးနေပြီးဖြစ်ပါတယ်။နိုင်ငံတော်သမရအရေးချင်းနဲ့ပြည်စုံမှုရှိမရှိစစ်စီရေးအဖွဲ့မှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်အမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းပြည်သူ့လွှတ်တော်ဒုတိယဥက္ကဋ္ဌဦးတီခွန်မြတ်အမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌဦးဝေးတာအောင် NND ရဲ့ပြည်သူ့လွှတ်တော်အမတ်ဒေါက်တာမြို့အောင် NND ရဲ့အမျိုးသားလွှတ်တော်အမတ်ဥပမျိုးသိန်းနဲ့တက်မတော်သားကိုယ်စားလှယ်တွေဘက်ကလွှတ်တော်ကိုယ်စားလှယ်ဗိုလ်ချုပ်တန်းစိုးတို့ပါဝင်ပါတယ်ရှင်